နိုင်ငံလုံးကဆန္ဒပြပြည်သူတွေကိုအကြမ်းဖက်တဲ့နည်းနဲ့ပြစ်ခတ်ဖြိုခွင်းနေတဲ့စစ်အုပ်ချုပ်ရေးကောင်စီဟာရက်ကွက်နဲ့ကြီးရွာအုပ်ချုပ်ရေးအဖွဲ့တွေကိုဒီအပိုင်းအတွက်အများဆုံးဖွဲ့စည်းနိုင်ဖို့ဆိုင်းပြနေပါတယ်။ရန်ကုန်ကရတဲ့သတင်းကိုကျွန်တော်တားညူပြောပြပေးပါမယ်။အကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တိစုံမှုတွေရှိလာပြီးတဲ့နောက်အုပ်ချုပ်ရေးယနေ့ခိုင်မာဖို့အတွက်စစ်အုပ်ချုပ်ရေးကောင်စီကနေပြီးတော့အောက်ခြေပိုင်းမှာအုပ်ချုပ်ရေးအဖွဲ့အစင်းစင်ကိုဖွဲ့နိုင်ဖို့ကြိုးပမ်းလာတာဖြစ်ပါတယ်။ဒါဟာစစ်ကောင်စီဘက်ကသူတို့ရဲ့ယူရွေးနေတဲ့အုပ်ချုပ်ရေးကိုခိုင်မာအောင်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးတော့ဒါကိုအချိန်မီမတားဆီးနိုင်တော့ CDM လုပ်နေတဲ့ဝန်ထမ်းတွေလုံခြုံရေးစိုးရင်ရတာရရတီငိန်တာကိုပျက်စီးနိုင်တဲ့ဒီအေဇင်စစ်တာပါဝင်အမှုဆင်ပြီးတော့ထောင်သွင်းအချင်းချတာတွေအထိဖြစ်လာနိုင်တဲ့အကြောင်းရန်ကုန်တိုင်းလွတ်တော်ကစားပြုကော်မတီရဲ့ပြောခွင့်ရဥပပဦးက VOA ကိုပြောပါတယ
်။နော်တကယ်သူတို့အုပ်ချုပ်ရေးဒီနှစ်လလုံးပြက်နေတာလေ။ဒီတမန်နဲ့ရင်းတစ်ချီလုံးအုပ်ထားလို့ရတယ်ဖြစ်တဲ့ကိစ္စမှမဟုတ်တာဗျာနော်တလား။သက်ခါကျတော့ခုနပြောသူအုပ်ချုပ်ရေးပိုင်းကတော့စပြီးတည်ဆောက်ဖို့တော့တာရုပ်စာကိုကျွန်တော်လက်ခံလို့မရပါဘူး။ဒါကြောင့်ကျွန်တော်ပါဖားတွေဖွဲ့စည်းထားတာလည်းရှိသေးတယ်။ပါဖားတွေကဒီကိစ္စကိုတာဝန်ယူပြီးဖြေရှင်းသွားမှာဖြစ်ပါ
PRP ဖွဲ့စည်းနေတာကလူနေနေတဲ့နေရာတွေမှာဖြစ်နိုင်ပေမဲ့လူသိပ်သီးတဲ့ကြေးရွာရက်ကွက်တွေမှာတော့စစ်ကောင်စီရဲ့အုပ်ချုပ်ရေးဟာအရာရောက်မှာမဟုတ်ဘူးလို့သူကပြောပါတယ်။စစ်အုပ်ချုပ်ရေးကောင်စီကရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုတာဝန်ထမ်းဆောင်တဲ့ကာလပြည့်သွားပြီဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလထဲမှာကြီးညာချက်တွေထုတ်ပြန်ပြီးတော့တာဝန်ကနေပြီးရနာခဲ့ပါတယ်။လူလက်သွားတဲ့နေရာတွေမှာအစားထိုးလိုက်တဲ့သူတွေကိုလည်းချက်ချင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဘက်ကရွေးချယ်ထားတဲ့အုပ်ချုပ်ရေးမှုတွေကိုအလိုမရှိကြောင်းထုတ်ဖော်တဲ့ဆန္ဒပြပွဲတွေလည်းနေရာအနှံ့မှာဖြစ်နေတာပါ။ဆန္ဒပြပွဲတွေကိုဖြိုခွင်းနေတဲ့လူညွေးတပ်ဖွဲ့တချို့ဟာဒီရက်ပိုင်းမှာရက်ကွက်အုပ်ချုပ်ရေးမှုရုံးအစည်းအဝေးတွေအတွက်လုံခြုံရေးယူပေးတာတွေရှိနေပါတယ်။လှိုင်တန်းနှစ်ရက်ကွက်ရဲ့အောင်မြေပရိဒတ်သင်ဥက္ကဋ္ဌဦးမင်းမနိုင်ကသူ့ရဲ့ပတ်ဝန်းကျင်အခြေအနေကိုခုလိုပြောပြပါတယ
်။မနေ့ကတရက်ကွက်အုပ်ချုပ်ရေးမှုရုံးမှာအစည်းအဝေးလုပ်နေတယ်သူတို့တက်ကအခုလက်ရှိကျွန်တော်အခုဖြတ်လာတဲ့အချိန်မှာတော့ရုံးထဲမှာသူတို့မီတင်ထားနေတယ်လမ်းပေါ်မှာကင်းနေချတာတယ်ကျွန်တော်ဆောင်းနာအိမ်သာဖြတ်လာဒီလက်ရှိခုအုပ်ချုပ်ရေးမှုသဘောကျလားကျတယ်ဆိုဆက်လို့မကြောက်ဘူးဆိုလို့ချင်းဂျာမန်တစ်ပိုင်းကိုရောက်သေးထွက်ပြီးတော့ဟိုသူတို့ထောက်ခံပါဗျာထောက်ခံနေလို့တက်ကတင်မယ်ပေါ့လုံးနေမြန်အောင်ပြန်ခွင့်နိုင်မှုလုံးမလို့ပြောတာပဲ
ရောင်တိုင်းထဲမှာမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးဥပဒေအောက်မှာရှိနေတယ်လို့စစ်ဝင်နေတဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေမှာရှိနေတဲ့အကြောင်းလဲနိုင်ငံတကာဖွဲ့စည်းတွေကသူတို့ရဲ့စိုးရိမ်မှုတွေကိုဒီအပိုင်းအတွင်းကြီးညာချက်တွေထုတ်ပြန်ထားပါတယ်